ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဟာတရုတ်နိုင်ငံဘေကျင်းမြို့တော်မှာရောက်ရှိနေပါတယ်။လေးရနိုင်ငံတော်ခီးစဉ်အတွင်းမှာတရုတ်သမ္မတရှီဂျင်းပင်တရုတ်ဝန်ကြီးချုပ်လီကဲချောင်းအပြင်တရုတ်ကွန်မြူနစ်ပါတီအမြဲတမ်းကော်မတီဝင်ဥက္ကဋ္ဌဇန်ဂျီဂျန်းတို့နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်သမ္မတနဲ့အတူဖိလစ်ပိုင်စီးပွားရေးလုပ်ငန်းရှင်200ထက်မနည်းလည်းပါသွားပါတယ်။နှစ်ဖက်ကောင်းဆောင်တွေဆွေးနွေးကြတဲ့အခါကုန်သွယ်ရေး၊လုံခြုံရေးနဲ့စီးပွားရေးကိစ္စတွေကိုအဓိကထားကြမယ်လို့မျှော်လင့်ရပါတယ်။ဖိလစ်ပိုင်ကနေတရုတ်ကိုတီးနှံတင်ပို့မှုတိုးချဲ့ရေးကိုနှစ်ဖက်လုံးကစိတ်ဝင်စားနေတယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ထဲကကျွန်းတချို့ကိုနှစ်နိုင်ငံလုံးကပိုင်ဆိုင်တယ်လို့ပြောဆိုအငင်းပွားမှုကြောင့်တရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားဆက်ဆံရေးအဖူးအထစ်တွေရှိခဲ့ပေမဲ့အခုဖိလစ်ပိုင်သမ္မတရဲ့တရုတ်နိုင်ငံခီးစဉ်ကြောင့်ဆက်ဆံရေးတိုးတက်တဲ့လက္ခဏာလို့အကဲခတ်တွေကသုံးသပ်နေကြပါတယ်ရှင်။